မာဒမ်ရော်ရင်ကကလေးတွေငယ်လူငယ်85ယောက်ကိုတောက်ကြနေမှာတပ်ကနေနှုတ်ထုတ်ခွင့်ပေးလိုက်တဲ့ပေါ်ကုလသမဂဒွေမှုချုပ်ရဲ့ထူးခုစရေကကျိုးစရေကျိုးစိုးရဲကြောင်းတောက်ကြနေပုံမှန်ရင်းစာရှင်းလင်းပွဲတွင်ဒွေမှုချုပ်ရဲ့ပြောခွင့်ရမစ္စတာဒူဂျယ်ရစ်ကပြောသွားပါတယ်
The Secretary General Special Representative for Children Armed Conflict, Virginia Gamba, welcomed today's release of 75 children by the government of Myanmar.
ကလေး 85 ယောက်ကိုထောက်ခံပေးလိုက်တဲ့ပေါ်ကလေးတွေငယ်များနဲ့တနက်ကင်ပြည်ပကဆိုင်ရာကုလသမဂဒွေးမှုချုပ်ရဲ့ထူးခိုးစလဲဗာဂျီးနီးယားဂမ်ဘာကကြိုးဆိုပါတယ်။ဒါဟာနိုင်ငံမှာကလေးငယ်တွေကိုကောက်ကွယ်ပေးမှုအောက်ကောင်းစီဖို့ရာအရေးကြီးတဲ့အဆင့်တစ်ဆင့်လို့သူကပြောပါတယ်။ဒီကိစ္စမီလာကမြန်မာနိုင်ငံကိုသွားပြီးအရွယ်မရောက်သေးသူအားလုံးကိုတက်ကထောက်ခံပေးဖို့ရခိုင်ရှမ်းနဲ့ကချင်ပြည်နယ် ောင်းလက္ခဏာဆောင်လှူဆောင်မှုတွေရှိလာတဲ့ပေါ်အားတက်မိတယ်လို့သူကပြောပါတယ်။တမတော်ဒီမှာကြံနေသေးတဲ့ကလေးငယ်တွေအားလုံးကိုထုတ်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့စပီပူပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်လို့ပြောခွင့်ရ Stephen Dujarric ကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီအစဉ်ကစားမှာပြောထားတဲ့ကုလသမဂ္ဂအနေနဲ့လှူဆောင်ရမယ့်ကိစ္စတွေပေါ်လည်လာနေတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံသားရဲ့ဌာနကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအစဉ်ကဟာရခိုင်ပြည်နယ်နဲ့နိုင်ငံတော်မှာစိတ်ဝမ်းကွဲမှုနဲ့ယုံကြည်ကင်းမဲ့မှုတွေကိုသာပုံမဖြစ်ပေါ်စေမှာကိုမြန်မာအစိုးရအနေနဲ့ဝန်ထဲဝယ်ရာတွေ့ရှိရတဲ့အကြောင်းဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်။